တောင်ကိုရီးယားနိုင်ငံမှာ NGO မျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကနေနိုင်ငံကူးလက်မှတ်တွေကိုတက်တန်းတိုးပေးနေကြောင်းသတင်းထွက်ပေါ်ပြီးမှနိုင်ငံကူးလက်မှတ်တွေမှာတရားမဝင်တစိမ့်တုံးအတုပတွေလုတ်တက်ကိုစစ်စစ်တွေ့ရှိတဲ့အတွက်ဆိုပြီးစိုးမျိုးကစစ်ကောင်စီရဲ့မြန်မာတန်ရုံးကနေနိုင်ငံကူးလက်မှတ်ဖျက်သိမ်းတာနဲ့အမိမဲစီးရင်တင်တဲ့နဲ့ဆိုပြီးတော့နိုဝင်ဘာ9ရက်ကကြေညာချက်ထုတ်ပြန်ပါတယ်မတ်အေးမှသတင်းပေးပို့ထားပါတယ်ဗျာ
တောင်ကိုရီးယားနိုင်ငံ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကနေနိုင်ငံကူးလက်မှတ်များတက်တန်းတိုးပေးခဲ့တာကြောင့်ကိုရီးယားရောက်မြန်မာတွေတထောင်ကျော်လောက်တက်တန်းတွေတွားတိုးခဲ့ကြသလိုကိုရီးယားနိုင်ငံကလာဝကကလည်းဗီဇာတက်တန်းတိုးတာတွေကိုခွင့်ပြုပေးခဲ့တာပါအခုအခါမှာတော့တောင်ကိုရီးယားနိုင်ငံစိုးမျိုးကစစ်ကောင်စီရဲ့မြန်မာတန်ရုံးကနေမြန်မာနိုင်ငံသားတွေအတွက်ဆိုပြီးကြေညာချက်ထုတ်ပြန်ရမှာတော့တရားမဝင်တစိမ့်တုံးအတုပတွေလုပ်ရင်နိုင်ငံကူးလက်မှတ်ဖျက်သိမ်းတာအမိမဲစရင်တင်သွင်းတာလုပ်မယ်ဆိုပြီးနိုဝင်ဘာလ9ရက်နေ့မှာတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်ခဲ့ပေမဲ့မြန်မာတွေကတော့NUG ရုံးမှာတက်တန်းသွားတိုးဖို့အတွက်စိတ်အားထက်သန်မှုတွေရှိနေတယ်ဆိုပြီးကိုရီးယားရောက်မြန်မာတကူကတော့ပြောပါတယ
်သူတို့ကမပြင်းမြောက်အောင်လို့တော့ဟိုကပြင်မှာပေါ့နော်ဒီမှာရှိနေကျွန်တော်နိုင်ငံသားအနေနဲ့ဝေဖောင်းအောင်သူတို့ကထုတ်มาပဲလေလက်ရှိဒီမှာ NUG ရုံးမှာပတ်စုံတက်တန်းတိုးရဆိုမတိုးအောင်လို့သူတို့ကတော့နီးမျိုးမျိုးနဲ့ဖန်တားมาပဲပေါ့နော်ကျွန်တော်လည်းအဲ့လိုမြင်တယ်ပေါ့နော်ဒီ NUG ကိုယ်စားလှယ်ရုံးမှာတိုးလို့ရတာဟိုတော့အားလုံးကတော့ဘယ်လိုပြောအောင်လဲဒီဒီပေါ်မှာတော့ဟိုကောင်းတယ်ပေါ့နော်ဒီလိုတိုးလို့ရတာကိုဟိုတန်ရုံမှာတော့ဘယ်သူပဲဖြစ်ဖြစ်တုံမင်းများတော့သွားဒီကောင်လေးကိုဒီကောင်လေးစီဒီကောင်လေးတော့မပတ်သက်ချင်ဘူးပေါ့ပြောရရင်မပတ်သက်ချင်တာပြီးတော့ဒီမှာတိုးရတဲ့ပုံမှာတချို့ကတော့ဟိုအားရကျဉ်းနှမှုရှိတယ်ပေါ့နော်
2021ခုနှစ်နောက်ပိုင်းတိုင်းပြည်အခြေအနေကြောင့်အာဏာသိမ်းမှုကိုစန့်ကျင်ခဲ့ကြတဲ့သူတွေရှိတယ်လို့တချို့ကတော့မြန်မာပြည်ကိုမပြတ်မဖြစ်တဲ့အနေအထားတွေကြောင့်NUG ရုံးမှာတက်တန်းမတိုးကြတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒါပေမဲ့ကိုရီးယားရောက်မြန်မာတွေထဲမှာအလုလာလုတ်သူတွေကျောင်းလာတက်သူတွေဟာ NUG ကိုယ်စားလှယ်ရုံးမှာနိုင်ငံကူးလက်မှတ်တက်တန်းလာတိုးတာတွေလည်းရှိနေပါတယ်။ဒီလိုတက်တန်းသွားတိုးတဲ့အတွက်မိမိတို့ဟာဘယ်အစိုးရကိုလက်ခံတယ်လဲဆိုတာကိုကိုရီးယားအစိုးရကိုလည်းပြသလိုက်တာဖြစ်တယ်လို့လည်းတက်တန်းတိုးခဲ့သူမြန်မာတဦးကပြောပါတယ်။
ဒီဘက်ဆိုတဲ့တို့ရတဲ့အဆင်ဟိုကနည်းဟိုခွင့်ရမဟုတ်ဘူးပေါ့နော်ဒီမှာဘန်လုပ်ငန်းတွေဘန်ဆောင်တွေပဲလုပ်လို့ရမယ်ရုံးလုပ်ငန်းတွေအပီစာတက်တန်းတိုးတာတွေမှာဆောင်ရွက်လို့ရတာဆိုရင်တော်တော်စိတ်ပြေးနေရပေါ့နော်အဲဘက်ဆိုဒီတိုင်းကင်ထားမယ်ဆက်သွားတိုးလိုက်တော့じゃကိုဒီအညွှန်းကြီးအစိုးရကိုကျွန်တော်တို့ကဒါ support ပေးပြီးသားရလေဒီကိုရီးယားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်မြန်မာနိုင်ငံသားတွေရဲ့ဟိုကစိတ်သက်ပေါ့နော်ဟိုဘယ်ဘက်မှာရှိတယ်ပေါ့နော်ဟိုဘသူ့ကိုထောက်ခံတယ်ဘယ်ဆိုရအောင်ထောက်ခံတယ်ဘယ်ဆိုရအောင်တော့မထောက်ခံဘူးဆိုတာဟိုကဒီပတ်စုတက်တန်းတိုးခြင်းနဲ့ဟိုပြပြီးသားဖြစ်တယ်ပေါ့နော်အဓိကကတော့အဲ့ဒါပေါ့နော်
NUG အမျိုးသားညီညွတ်ရေးဆိုရတောင်ကိုရီးယားနိုင်ငံကိုယ်စားလှယ်ရုံးကနိုင်ငံကူးလက်မှတ်တက်တန်းကုန်ဆုံးနေတဲ့မြန်မာနိုင်ငံသားတွေကိုအခွန်နဲ့အခကျင်းဝင်မယူဘဲတက်တန်းနှစ်နှစ်တိုးပေးတဲ့လုပ်ငန်းစဉ်ကိုလှုပ်ဆောင်ခဲ့တာဟာ9လခန့်ရှိပြီဖြစ်တယ်လို့အခုဆိုရင်တက်တန်းတိုးတဲ့မြန်မာနိုင်ငံသား1000ကျော်လောက်ရှိပြီလို့လည်းသိရှိရပါတယ်ရှင်